နေ့အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်16653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်15533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆယ်နေကန္တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll be again.
သူတို့ရှင်များရှင်သူတို့ပလဲဆွေးနွေးမယ်ဆိုတဲ့ကျမရဲ့ကဏ္ဍမှာကျမအဲလီနဲ့
ကျမခိုင်တို့လေ့လာထားတယ
်ဥယျာဉ်ဆက်ပြိုးခြင်းကြောင့်ဆေးပစ္စည်းမှုလျော့ကျနိုင်တယ်ဆိုတဲ့အကြောင်းလေးကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်သူတို့ရှင်များရှင်ပန်းမင်ဆိုင်တာအပင်တွေဆိုင်တာသဘာဝတရားနဲ့နှီးစပ်မှုရှိတာတွေကြောင့်ကျမရဲ့အတွက်အကျိုးကျေးဇူးရရှိနိုင်တယ်လို့သိရပါတယ်ရှင်။ပုံမှန်ဥယျာဉ်စိုက်ပျိုးမှုပြုလုပ်တဲ့အတွက်စိတ်ဖိစီးမှုရကြနိုင်ပြီးနှလုံးယောဂနဲ့စိတ်ကြယောဂလိုမျိုးဖိစီးမှုနဲ့ဆက်ဆက်တဲ့ယောဂဝေဒနာတွေဖြစ်နိုင်ဖို့နေပါကြောင်းတွေ့ရှိရပါတယ်ရှင်။ဘောတရှင်တို့လည်းဥယျာဉ်ခြံလေးတွေစိုက်ပျိုးခြင်းဖြင့်စိတ်ဖိစီးမှုရကြနိုင်စေဖို့ရန်အတွက်ဖော်ပြပေးလိုက်ရပါတယ်ရှင်။အလေးရဲ့အားလက်တဲ့ရည်လေးတည့်ပဲရှိတာအနာမျိုးပဲအလုပ်တွေလုပ်နေပါလား
။ဩခိုင်ပါလား။ဒီကိုလာခဲ့လေ။အလုပ်တွေမလုပ်ပါဘူးခိုင်လေးရဲ့
။အဲလေးရဲ့အပင်တွေစိုက်တာကလည်းအလုပ်လုပ်တာပဲမဟုတ်ဘူးလား
။ခိုင်ရဲ့တပတ်လုံးရုံအလုပ်တွေအိမ်အလုပ်တွေနဲ့ဝန်ပိနေတာလေ။ဒီတော့အားလက်တဲ့ရက်လေးတရက်မှာသစ်ပင်ပန်းမင်လေးတွေကိုညှိဆွတာပေါင်းနှုတ်တာအပင်လေးတွေပြိုးပေးတာကတပတ်လုံးရထားတဲ့ဖြည့်စီမှုတွေကိုလည်းပျော့ချစေနိုင်နေတဲ့
။ဟုတ်လား။ခိုင်တော့အဲလေးပြောမှပဲကြားဘူးတော့တယ်
။ခိုင်ကိုအဲလေးကသိထားတဲ့အချက်လေးတွေကိုဆက်ပြီးပြောပြပေးမယ်နော်။ဒက်ရှ်နိုင်ငံကသုတေသနပြုခဲ့တဲ့သူတွေကလေးလာမှုမှာပါဝင်တဲ့သူတွေကိုစိတ်ပြည့်စုံမှုများတဲ့အလုပ်တွေကိုအရင်လုပ်ခိုင်းတယ်လေ။ပြီးတော့မှတချို့ကိုပန်းမင်ဆက်ခိုင်းပြီးတချို့ကိုတော့စားဖတ်ခိုင်းတယ်။သူတို့တွေရဲ့စိတ်ပြည့်စုံမှုအဆင့်ကိုတတွေကနေတိုင်းတာကြည့်တယ်လေ။အဲ့ဒီလိုတိုင်းတာလိုက်တဲ့အခါမှာပန်းဆက်ရတဲ့လူတွေဟာသူတို့ရဲ့အလုပ်ပြီးပြီးချင်းမှာပဲပုံမှန်အဆင့်ကိုပြန်လဲရရှိသွားကြတယ်လေ။စာဖတ်တဲ့သူတွေကတော့တော်ယုံနဲ့ပုံမှန်အဆင့်ကိုပြန်မရောက်ရှိနိုင်ကြဘူးတဲ့လေ
။ဒါဆိုရင်ဥယျင်ချံတစ်ပင်ပန်းမင်လေးတွေစိုက်ပြူတာကစိတ်ဖိစီးမှုဖြစ်တာကိုရော့ကျစေတယ်ဆိုတဲ့သဘောပေါ့။ဟုတ်လားအဲလေး
။ဟုတ်တယ်ခိုင်ရဲ့။လိလာသူတွေရှာဖွေတွေ့ရှိချက်အရာပေါ့ကွာ။နောက်တစ်ခုကတစ်ပင်ပန်းမင်လေးတွေကိုမြေဆွပေးတာ၊ပေါင်းထုတ်ပေးတာ၊အပင်ပြိုးပေးတာတွေပြုလုပ်ပေးမယ်ဆိုရင်လေ။အသက်ကြီးလာတဲ့အခါမှာဖြစ်တတ်တဲ့အတိတ်မေယောဂါလိုမျိုးအာယုံကြောပြဿနာရှိသူတွေအတွက်အကျိုးကျေးဇူးတွေများစွာရရှိတယ်တဲ့လေ။
ဟုတ်လားအဲလေးရဲ့ဒါဆိုရင်ခိုင်လဲအသက်ကြီးလိုက်ရင်အတိတ်မေယောဂါမဖြစ်အောင်တစ်ပင်ပန်းမင်လေးတွေကိုစိုက်အောင်မှပဲ
ခိုင်ရဲ့အဲလေးကတော့မနေ့ကင်းစောစောလေးမှပန်းမင်လေးတွေကြားထဲမှာမြေဆွအပေါင်းတို့ရတာကိုသိပြီးတော့နဲ့တက်မိတယ်နနေ့ကင်းရဲ့နေရောင်ခြည်အောက်မှာဗီတာမင် D ကိုလည်းခံယူရင်းလေကောင်းလေသန့်တွေကိုလည်းရှူရှိုက်လို့ရတယ်လी
ဟုတ်တယ်နော်အဲလေးပြောပြနေတဲ့အချက်တွေအားလုံးကခန္ဓာကိုယ်ကျန်းမာရေးအတွက်လှုပ်ဆောင်ပေးရမယ့်အရာတွေပဲနော်ခိုင်လဲအဲလေးလိုအပင်လေးတွေပန်းမင်လေးတွေစိုက်ပြီးစိတ်ဖိစီးမှုရွက်ချပေးဖို့လှုံ့ဆော်တော့မယ်
။ခိုင်ရင်သတိပြုရမယ့်အချက်တစ်ခုတော့ရှိတယ်
။ဘာကိုသတိပြုရမှာလဲ
။ခိုင်အနေနဲ့ဥယျာဉ်စိုက်ပျိုးမယ်ဆိုရင်နေအောင်ချီအပြင်းထန်ဆုံးအချိန်ဖြစ်တဲ့
မနေ့စနေနေ့ညနေ3နာရီအချိန်မှာတော့အလုံးမလုံးနဲ့ပေါ့ကွာအဲ့ဒီလိုမပြုတ်လို့ဖို့သူတေတီတွေကအကြံပေးထားသေးတယ
်အဲလီကခိုင်ကိုတန်မိုးရှိလာတဲ့ကျဲမာရေးဘူးသူတအကြောင်းတွေပြောပြပြီးလို့ယေရှုတင်မာတဲ့ငွေချင်းရယ်ဒါကြောင့်မို့အဲလီကအလုတ်ခင်မှာရေမောပြေရှင်နေတာကပန်းမီလေးတွေစိုက်ပြလို့စိတ်ပြစီမှုမရှိတာပေါ့ဟုတ်လား
ဟုတ်ပါတယ်ငွေချင်းရယ
်ခိုင်လည်းအဲလီကိုအားကြလို့ဒီနေ့ကစပြီးပန်းမီလေးတွေစိုက်တော့မယ်ကွာ
ခိုင်ပန်းမီစိုက်မယ်ဆိုရင်အဲလီစီကပန်းမျိုးလေးတွေပေးလိုက်မယ်လी
ကျေးဇူးပါပဲတငယ်ချင်းရယ်ဒီနေ့အလေးစီလာလဲတာကျမရေဘူးသူတာရရုံသာမကပန်းမျိုးလေးတွေပါရက်လိုက်ရပြန်ပြီ
ကဲရော့ဟောတာကစပယ်ပန်းပင်ဒါကနင်းစီအပင်လေးတွေအော်ဒီ kiss me quick အပင်လေးတွေလည်းပြိုထားတာရှိသေးတယ်ခိုင်းကိုပေးလိုက်အောင်မယ်ကဲရော့ရော
့အိုးခိုင်တော့ပန်းမင်လေးတွေအတော်စုံစုံလေးရသွားပြီဆိုတော့အိမ်ရောက်တာနဲ့ပန်းအိုးထဲထည့်ဆိုင်လိုက်တော့မယ်ကျေးဇူးပဲနော်တငယ်ချင်းကဲခိုင်အိမ်ပြန်တော့မယ်နော်မနေ့ဖြန်မှရုံးမှတွေ့ကြမယ်နော
်ကောင်းပါပြီတငယ်ချင်းရယ်
တော်တော်ရှင်များရှင်ယခုဖော်ပြခဲ့တဲ့အကြောင်းအရာလေးကို Go Health ကျမရေးနဲ့အလှအပချာနဲ့အတွဲအမှတ်399မှာစာရေးသူဒေါက်တာခင်မိုးမိုးရေးသားထားတဲ့ဥယျာဉ်ခြံစိုက်ပျိုးခြင်းကြောင့်စိတ်ဖိစီးမှုရော့ကျနိုင်ဆိုတဲ့ကျမရေးဆောင်မလေးကိုကျမတို့မျှဝေခြင်းအတန်မှာတင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်
တော်တော်ရှင်များရှင်သူတဖလဲဆွေးနွေးမယ်ဆိုတဲ့ကျမရေးကဏ္ဍမှာကျမအေလီနဲ့
ကျမခိုင်တို့က
ဥယျာဉ်ခြံစိုက်ပျိုးခြင်းကြောင့်စိတ်ဖိစီးမှုရော့ကျနိုင်ဆိုတဲ့အကြောင်းလေးကိုတင်ဆက်ပေးခဲ့သလိုနောက်လာမယ့်အချိန်တွေမှာဘလို့အကျန်းရလေးတွေတင်ဆက်ပေးအောင်မလဲဆိုတာသိရလေအောင
်စောင့်မျှော်နားဆင်အားပေးကြပါအောင်လားရှင်ကျေးဇူးတင်ပါတယ်ရှင်
จองลีซีตะกอดตเปลี่ยนยอมสีจีนเกรนีตองบอเตซอนตูจองลีโนยีชูตะเกนดูรีตั่วตูลีปีกาปูลองเนตูนะลองนาซีแตกโกสเตกาล้วนโนเกเกแตเปเกบีลีဘာလူတွေအတွက်သူလေးပေးလူညှောရှာတဲ့ပြင်ငယ်တွေကယုံတွေ့ရအောင်လို့တဆုံကတဲ့တီခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်အော်တစ္ဆာရှင်ဒုဘွားမျောလင့်ချက်တွေသူပြေစီကတက်ဖို့ထောက်ရမည်စီသည်ပြည့်ရနိုးတဲ့ဤခါယုံထွဲဆိုယုံမြတ်ရင်ဝဲနေကြတယ်ကဲစေတကူမလူတွေအတွက်သူလေးပေးကပူလောင်တဲ့ဒုနှလုံးသားစီတဲ့ရေဘဲကိုတိုက်ကျွေးနိုင်ဖို့တို့များတွေပါလေမောင်ဘာလူတွေအတွက်သူလေးပေးလူညှောရှာတဲ့ပြင်ငယ်တွေကယုံတွေ့ရအောင်လို့တဆုံကတဲ့တီခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်အော်တစ္ဆာရှင်ဒုဘွားမျောလင့်ချက်တွေသူပြေစီကတက်ဖို့ထောက်ရမည်စီသည်မောင်ကပါလူတွေအတွက်သူလေးပေးလို့
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆံမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်နားတော်တာဆင်ရင်ခွန်အာယူကြပါစို့
ချစ်တော်ဓမ္မမိတ်ဆွေများမင်္ဂလာပါလို့ရှေးဆောင်နှုတ်ခွန်းဆက်ကြပါတယ်ဒီနေ့ပေးသွားခြင်းတဲ့သတင်းစကားကတော့ဘုရားသခင်ရွေးချယ်ခဲ့တဲ့သူများဘုရားသခင်ရွေးချယ်ခဲ့တဲ့သူများဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ကတော့ကျယ်များတစ်ဖက်ကနေမှဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုကျွန်တော်တို့တွေကကြားနိုင်နေဖို့ရအတွက်ဘုရားသခင်ကြံစီခဲ့တဲ့အကြံစီတော်တွေကိုကျွန်တော်တို့လေ့လာခဲ့ပြီးဖြစ်ပါပြီဒီနေ့ကတော့ဘုရားသခင်ကဒီသတင်းစကားသူပေးတဲ့သတင်းစကားတွေဘုရားဒီကလာတဲ့သတင်းကောင်းကိုပြောနိုင်ဖို့ရန်အတွက်ဝေင့နိုင်သက်သက်ခံနိုင်ဖို့ရန်အတွက်ဘုရားသခင်ဒီကနေမှာကျွန်တော်တို့ကိုဘယ်လိုနည်းအားဖြင့်သူ့ရဲ့လူသားတွေဒီမှာသတင်းကောင်းပေးနေတယ်ဆိုတာကိုကြားနာမှဖြစ်ပါတယ်။ဒါကြောင့်ဘုရားသခင်ရွေးချယ်ခဲ့တဲ့သူများထံကနေမှာကျွန်တော်တို့သတင်းကောင်းကိုဆက်လက်ပြီးတော့ကြားနေရတာဖြစ်ပါတယ်။ဘုရားသခင်ကလူသားတွေအတွက်မိမိရဲ့မေတ္တာနဲ့အကြံစီတော်ကိုဖော်ပြဖို့ရန်အတွက်သူအားကိုယုံကြည်ရတဲ့ကိုယ်စလဲယောက်ျားမိန်းမတွေကိုရွေးချယ်ခဲ့ပါတယ်။ဘုရားသခင်ရွေးချယ်ခဲ့တဲ့ပုံပေါ်တွေထဲမှာမောရှေမေရီယံရှမွေလအေလိယဟုထတို့ပြီးလို့ရှင်ဒီဘိုရာဟေရှာယတောင်းမလဲယေရမိနဲ့အချမ်းသောသူများပါဝင်ခဲ့ပါတယ်ပရောဖက်နဲ့ပရောဖက်များပရောဖက်မများတို့ရှင်ဘုရားသခင်ရဲ့ကိုယ်စလဲနေနဲ့ပြောရေးဆိုခွင့်ရှိသူတွေဖြစ်ခဲ့ပါတယ်ဒါကြောင့်အဲ့ဒီနေအားဖြင့်တင့်ကိုငါချစ်တယ်တင့်ကိုငါကြိုးစိုက်တယ်တဲ့ကိုကုညရငါမှတို့ချင်းအကျံစီရှိတယ်လို့ဖုရားကပြောနေပါတယ်မိတ်ဆွေ။ဒါကြောင့်သခင်ဖုရားနဲ့ကျမ်းစာတဲ့ကပုံကိုယ်တွေတွေ့ဆုံတဲ့စကားတို့ချင်းစကားအကြောင်းကတို့ချင်းကျမ်းစာထဲမှာအတော်များများမှတ်တမ်းနေထားပါတယ်။ဒါပေမဲ့အေဒင်ဥယျာဉ်ထဲမှာဖုရားသခင်ကအာဒံနဲ့အေဝါကိုစကားသမီးပြောရင်းနဲ့မိတ္တဟာယဖွဲခဲ့တာတွေကိုနဲ့တော့မတူပါဘူး။တခါတည်းကမှဖုရားသခင်ကတို့ချင်းတန်ရှင်းသောဝိညာဉ်တော်အဖြစ်၎င်းတခါတရံမှာတို့ရှင်တန်ရှင်းတဲ့ကောင်းကင်တမန်တွေအားဖြင့်တော်ကောင်းတခါတရံမှာမိမိရဲ့တမန်အဖြစ်ရွေးချယ်တော်မူခဲ့တဲ့သူများနဲ့တစ်စစ်စကားပြောခဲ့ပါတယ်။ဒါကြောင့်လူတမန်ရဲ့ပထမအချိန်တွင်းမှာတို့ရှင်ဖျားသခင်ကနေလာတဲ့ဗျာဒိတ်တော်ကိုရေးသားတဲ့မှတ်တမ်းတင်ထားတဲ့အထောက်ထားတွေရှာဖွေတွေ့ရှိခြင်းမရှိခဲ့ပါဘူး။ဘာကြောင့်လဲဆိုတော့ဖျားဒီကမှလာတဲ့စကားတွေကိုတိုင်းရိုက်ပဲဖျားသခင်ခန့်အပ်ထားတဲ့ prophet မများတို့ရှိရင်ပြောပြခဲ့တယ်အသေးသူသေးသားတွေကိုပြောပြတယ်ဖျားရဲ့နောက်လိုက်တွေကိုပြောပြတယ်သူတို့ကဖျားထံကလာတဲ့အရာတွေအားလုံးယူပါယုံအားဖြစ်တော်လောကောင်းတန်ရှင်းသောမြင့်တော်အားဖြင့်ဖျားပေးခဲ့တဲ့သတင်းကောင်းတွေကိုလက်ဆင့်ကမ်းပြီးတော့ဓာတ်ရိုက်ပဲပြောတယ်ဒီတော့ကြောင့်ရေးသားထားခြင်းမှတ်တမ်းတင်ထားခြင်းတော့မရှိပါဘူးဒါကြောင့်ဖျားရဲ့အကြောင်းကိုတုံ့တင်ခြင်းခံရတဲ့သူများတို့ရှိရင်ဖျားထံမှသတင်းစကားကိုနှုတ်စကားအားဖြင့်ဝင်ငှားခဲ့ကြပါတယ်ကျတော်မိတ်ဆွေတို့ဖရာသခင်ကမိမိလူတို့နဲ့ဆက်သွယ်ရမှာအတုံးများဆုံးနီးလန်းကတော့တန်ရှင်တော်ဝိညာဉ်တော်လှုပ်ရှားခြင်းဖြင့်ပရောဖက်မများဟာဖရာသခင်အတွက်စကားပြောတဲ့နီးလန်းပဲဖြစ်ပါတယ်။ဒါဟာအောစရာမဟုတ်ပါဘူးကျတော်မိတ်ဆွေ။ကျမ်းစာမှာတို့ချင်းအတိလင်းဖော်ပြထားတာကတော့အကယ်စင်စစ်ထာဝရဘုရားသည်မိမိကြောင့်ပရောဖက်တို့အားဖြင့်မဖော်မပြပဲဘယ်အမှုကိုများစင်ရင်တော်မူဘူးဆိုပြီးတော့အာမုတ်ခန်းကြီး၃အငယ်ခုနှစ်မှာတို့ရှင်ဖော်ပြထားပါတယ်။ဆက်ပြီးတော့ပရောဖက်များကတို့ရှင်ဘယ်လိုနည်းအားဖြင့်ဖျားစကားကိုလက်ခံကြတယ်လဲဆိုတာလေ့လာမှတ်သားကြပါစို့။ရှင်ပေတရုဩရာစာဒုတိယဆောင်ခန်းကြီး၁အငယ်27မှာအကြောင်းမူကအနာဂတ်စကားသည်လူအလိုအားဖြင့်ဖြစ်ဖို့ဒီမဟုတ်။ဖျားသခင်ဤတန်ရှင်တော်သူတို့သည်တန်ရှင်တော်ဝိညာဉ်တော်ဤတိုက်တွန်းတော်မူခြင်းကိုခံရ၍ဟောပြောကြ၏တဲ့။ချစ်တော်မိတ်ဆွေတို့နော်အီလက်ထက်ရေလွမ်းမိုးခြင်းမတိုင်မီမှာချိန်ကလေးကဖျားသခင်ရဲ့ပရောဖက်တွေရှိခဲ့ပါတယ်။ဒါကြောင့်ယူတော်အော်ရာစာခန်းကြီးဆက်လေးအငယ်15မှာအေးနောက်ကခရစ်တော်ဒုတိယအကြိမ်ကြွလာခြင်းအကြောင်းကိုကြေညာခဲ့တယ်။အာဒံမဆင်းသက်၍80မြောက်သောအေးနောက်ကဆိုရှင်အတိုင်းမသိများစွာသောမိမိရဲ့တန်ရှင်းသူတို့နဲ့တကွာကြွလာတော်မူမယ်ဆိုပြီးတော့ဟောကြားခဲ့တယ်။အင်းနောက်ဟာပထမဆုံးပရောဖက်ပြုသူဖြစ်ကြောင်းကျမ်းစာမှာတို့ရှင်ဖော်ပြထားပါတယ်။ဒါပေမဲ့အခြားပရောဖက်များလည်းရှိပါတယ်။တမန်တော်ဝိတ္ထုခန်း3အငယ်27မှာကျမ်းသာကပြောထားပါတယ်။ကဘာဦးမှာဆ၍တန်ရှင်သောပရောဖက်ဆရာတို့ကိုနှုတ်ဖြင့်ဖျားသခင်ဗျာဒိတ်တော်မူ၏။ကဘာကြီးကိုရေလွမ်းမိုးပြီးတော့ဖျက်ဆီးမဲ့အကြောင်းအခြားပရောဖက်တအူးဖြစ်တဲ့နောအေးကဆိုရှင်နှစ်ပေါင်း120ကြိုပြီးတော့ဟောခဲ့ပါတယ်။ရေလွမ်းမိုးပြီးတဲ့နောက်မှာပရောဖက်မအများဟာဆိုရှင်ပေါ်လာတာတွေ့ရှိရပါတယ်။ ပရောဖက်မှာများပါတို့ရှင်တော့မေရီယန်တို့ဒီဘိုရာတို့ပြီးရင်ယေရမိတို့ယေစကြေလနဲ့အခြားသောပရောဖက်တွေပေါ်ခဲ့တယ်နော်သူတို့ဟာတို့ချင်းဖြောင့်မတ်ခြင်းတရားကိုသင်ကြားနိုင်တဲ့ဆရာများဖြစ်ခဲ့ပါတယ်သူတို့ဟာတို့ချင်းဘုရားသခင်အတွက်စကားပြောပြီးတဲ့ကျင့်ဝတ်ဆံရနဲ့ဝိညာဉ်ရေးဆံရလမ်းပြတဲ့သူများဖြစ်ခဲ့ပါတယ်ဒါကြောင့်ဘုရားသခင်ကဆိုရှင်သူ့ရဲ့အလိုတော်ကိုပရောဖက်မှများစီကိုတခါတရံယူပါယုံအားဖြင့်တော်ကောင်းတခါတည်းရောက်မှာဆိုချင်အိမ်မက်အားဖြင့်ရောနှုတ်ကပတ်တော်အားဖြင့်ရောဖော်ပြခဲ့ပါတယ်။ဒါပေမဲ့တန်ရှင်းသောဝိညာဉ်တော်ကတော့အမြဲတမ်းပါဝင်နေပါတယ်။ဒါချစ်တော်မိတ်ဆွေတို့ဖခင်သခင်ကဆိုချင်သူ့ရဲ့သားသမီးဖြစ်တဲ့ကျွန်တော်ကျမတို့နဲ့အမြဲတမ်းအဆက်အသွယ်ပြုခြင်းနဲ့အဆက်အသွယ်ပြုခြင်းတဲ့အခါမှာဒီအဆက်အသွယ်ရဖို့ရန်အတွက်သူ့ရဲ့သားသမီးတွေကိုသူ့ထံမှလာတဲ့စကားတွေကိုကြားနိုင်ဖို့ရန်အတွက်ဖခင်သခင်ဆိုချင်ပရောဖက်မအများကိုရွေးချယ်ခဲ့တယ်။နော်ရွေးချယ်ခြင်းခံရတဲ့သူများကိုထပ်ပြီးတော့ရွေးချယ်ပြီးတော့ယုံကြည်စိတ်ချတဲ့လူတွေကိုရွေးချယ်ပြီးတော့သူကကျွန်တော်တို့အတွက်သတင်းကောင်းကိုပြောစေခဲ့တယ်။ဘုရားသခင်ရဲ့ကြီးမားတဲ့မေတ္တာတော်ကဘလောက်ထိမုံမြတ်တယ်လဲ။ကျွန်တော်တဏ္ဍမတို့ကိုဘလောက်ထိချစ်တယ်လဲ။ယနေ့ကျွန်တော်ဂျမားတွေကဆိုရှင်ဘုရားသခင်ထံကနေမှဝေးကွာခဲ့တယ်။ဘုရားသခင်ထံမှနေမှပြေးထွက်နေကြတယ်။ဒါပေမဲ့လည်းဘုရားသခင်ကဆိုရှင်သူ့ရဲ့သားသမီးတွေကိုပြန်လဲပြီးတော့သူ့ရဲ့ရင်ခွင်တော်ထဲမှာရောက်ဖူကြံအတွက်ယနေ့ထိတိုင်အောင်မေတ္တာမပြတ်ဖက်နဲ့ဖိတ်ခေါ်နေပါတယ်။ဒါကြောင့်ဒီသတင်းစကားတွေကိုကြားဖို့ရန်အတွက်သူ့ရဲ့ချစ်ချင်းမေတ္တာတွေကိုသိရှိဖို့ရန်အတွက်ဘုရားသခင်ကလို့ရှိရင်သူ့ရဲ့ကိုရံတော်များဖြစ်တဲ့ပရောဖက်မများအဖြစ်ယနေ့ကျွန်တော်တို့ကိုစကားပြောခဲ့တယ်။ဒါကျွန်တော်တို့နဲ့အတူကျွန်တော်တို့ကိုနေ့တိုင်းစကားပြောခြင်းနဲ့ဘုရားဖြစ်ပါတယ်။မျက်နှာချင်းဆိုင်တွေ့ပြီးစကားပြောခြင်းနေပြီ။ဒါကျွန်တော်တို့ جماعه တို့အားလုံးကဘုရားရဲ့စကားတော်ကိုကြားရခြင်းအဖြစ်ဘုရားရဲ့နှုတ်ကပတ်တော်တွေကိုဆင်ခြင်ခြင်းအဖြစ်ဘုရားရဲ့ချစ်ချင်းမေတ္တာကိုပုံမသိရှိပြီးတော့ဖျားရဲ့ဂုံတော်ကိုအမြဲတမ်းချီးမွမ်းရည်တွက်နိုင်တဲ့သာသမီရောက်တိုင်းဖြစ်နိုင်ကြပါစေလို့အားပေးတဲ့ကြိုတင်နေကိုချုပ်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးကိုဖျားသခင်ကျော်ဝမြတ်ပြတ်စွာသောကောင်းမြတ်တော်တော်ချပေးပါစေ
「もうそうしゃれ」
ီမှာနားဆင်စရာပုံမြင်လက်ဆောင်ကဏ္ဍမှာကလေးတို့တွေနားဆင်နိုင်ဖို့ရန်အတွက်အလွယ်လိုက်တော်ကြီးမိုင်းဆိုတဲ့ပုံမြင်လေးကိုမမခင်ကပြောပြပေးသွားမှာဖြစ်ပါတယ်ကွယ်။မောင်လေးမလေးတို့ရေတခါတော့ကကြီးတကောင်ဟာအစာရှာထွက်ရင်မြစ်အထက်ဘက်ကိုလှမ်းမြို့ကြည့်လိုက်မိတဲ့ကွယ်။အဲ့ဒီတော့မြစ်ထဲမှာလုံလုံလိမ့်လိမ့်နဲ့ညောပါလာတဲ့အရာတစ်ခုကိုတွေ့လိုက်တဲ့ကွယ်။အဲ့ဒါကြောင့်မို့ကြီးကန်းက
ဟာဟာဟိုမှာဘာကြီးပါလဲ။ဘာကြီးညောလာပါလဲ။အနာကိုသွားကြည့်အောင်မပဲ
။မောင်လေးညီမလေးတို့ရေကြီးကန်းဟာအဲ့ဒီလိုတွေ့ပြီးမြစ်အထက်ဘက်ကိုပြန်သန်းသွားတော့တဲ့ကွယ်။အဲ့ဒီခါသူတွေ့လိုက်တာကတော့
ဟာငါတို့ကံကောင်းပြီဟဲ့စင်သားမလားစင်သားကိုတော့ဝကြီးစားရတော့မယ်ကွာ
မောင်လေးညီမလေးတို့ရေကြီးကန်းဟာဝမ်းသာအားရနဲ့စင်သေးအသားကိုဖောက်စားလိုက်တချင်းအောင်ဆူလိုက်နဲ့ပြောနေတာပေါ့ကွယ်စင်သေးကတော့မြစ်ကြောင်အတိုင်းမျောလာတာပေါ့မြစ်နဘေးကတိုးတောင်တွေနဲ့ကမ်းမတွေကလည်းတရိပ်ရိပ်နဲ့ကျဉ်ရိပ်ခဲ့ပါတယ်ကွယ်ဒါပေမဲ့ကြီးကန်းဟာဘေးဘဝန်းကျင်ကိုဂရုမစိုက်ပဲစင်သေးကောင်ကိုစားပြီးအလုံများနေတဲ့ကွယ်အဲ့ဒီလိုနဲ့စင်သေးကောင်ကြီးဟာညောလာလိုက်တာမြစ်ထဲကနေပင်လယ်ထဲကိုရောက်လာပါတော့တယ်ကွယ်ပင်လယ်ထဲရောက်လို့ကမ်းခြေနဲ့ဝေသွားပြီမယ်ကြီးကန်းကတော့စိတ်မပူဘူးကွယ်သူအတွက်ဆင်းသေးကောင်ကြီးတစ်ကောင်လုံးရှိနေတယ်မဟုတ်လားဒါပေမဲ့မောင်လေးညီမလေးတို့ရင်ပင်လယ်ထဲမှာကတော့မြစ်ထဲနဲ့ဘယ်တူပါမလဲလှိုင်းလုံးကလည်းကြီးလာသလိုဒီကလည်းကျန်းလာတယ်လှိုင်းလုံးတစ်လုံးရိုက်လိုက်တော့ဆင်းသေးကြီးလည်းတပတ်လေသွားတဲ့ကွယ်ဒီတော့ကြီးက
အမနဲ့ဘယ်လိုဖြစ်ရတာလဲအတော်ကျန်းနေလိုင်းလုံးကြီးပါလား
မောင်လေးညီမလေးတို့ရေကြီးကန်းရဲ့အဲ့ဒီလိုပြောတဲ့စကားမဆုံးခင်မှာပဲအလိုကြီးမားတဲ့လိုင်းလုံးကြီးကဆင်သေးကောင်ကိုရိုက်ချလိုက်တာပုတ်ပွတ်နေပြီဖြစ်တဲ့ဆင်သေးကောင်ကြီးဟာအပိုင်းအစတွေဖြစ်သွားပြီးပင်လယ်ထဲမြုပ်သွားတော့တဲ့ကွယ်ဒီခါမှာကြီးကန်းက
အမလေးလောက်ကြပါဦးမြငါဆင်သေးဘယ်ရောက်သွားပါလဲ
မောင်လေးညီမလေးတို့ရေလိုင်းလုံးကြလာတော့ထပြန်တဲ့ကြီးကန်းကအော်ဟိဘီသူစင်သေးကောင်ကိုရှာတာပေါ့ကွယ်ဒါပေမဲ့စင်သေးကောင်ကပင်လယ်ပြင်အောက်ထဲနှိမ့်လို့သွားပြီကွယ်အဲ့ဒီခါမှာတော့
ဟာလောက်ကပါပဲအခုမှဒုက္ခတွေ့ပြီစင်သေးကောင်လည်းမရှိတော့ဘူးကံလည်းမမြင်ရတော့ဘူးငါပဲကိုပြန်လာရမှာလဲပြန်လို့လည်းမရတော့ဘူးနားခုစီရလည်းမရှိတော့ဘူးဒုက္ခပါပဲ
မောင်လေးညီမလေးတို့ရေဒီလိုနဲ့ကြီးမိုက်ဟာညှိတွားရင်ဥတီယာမဲပြန်တန်းနေတော့တဲ့ကွယ်နောက်ဆုံးမှာတော့စင်သေးကောင်ကြီးစီးလိုက်လာတော့ကဒုက္ခလို့ထင်ခဲ့တဲ့ကြီးမိုင်ဟာကဲမမြင်လဲမမြင်အတောင်ညောင်းပြီးတော့ဒုက္ခဒုက္ခလို့ညှိတွားရင်းနဲ့ပင်လယ်ထဲပြုတ်ကျသေးဆုံးသွားရှာတဲ့ကွယ်မောင်လေးညီမလေးတို့ရေကြီးမိုင်ဟာသူ့ရဲ့စင်ကျင်တုံတရားစင်ကျင်ဉဏ်အသိမရှိခဲ့တဲ့အတွက်နောက်ဆုံးမှာအသက်သေဆုံးခဲ့ရပါတယ်ကွယ်ကိုယ့်ရဲ့အနာဂတ်ကိုမတွေးတော့မကြည့်တတ်ပဲစင်သေးကိုတသက်စည်းစိမ်လို့ထင်မှတ်ပြီးဘဝနှိကုံချုပ်ခဲ့ရပါတယ်ကွယ်ဒီလိုပါပဲကွယ်လောကမှာတချို့သောသူတွေဟာမตายရမနစ်မွန်းတဲ့အခြေအနေမှာဘဝနှိမွန်းပြီးကိုကိုကိုပြည့်စည်ရာပြည့်စည်ကြောင်းပြုနေတဲ့သူတွေအများကြီးရှိပါတယ်ကွယ်အဲဒီလိုလူတွေအတွက်စင်သေးကောင်ကိုတွေ့တာမိတဲ့ကြီးမိုက်ရဲ့ပုံမှန်မှာကသင်ငန်းစာကောင်တစ်ခုဖြစ်နိုင်ပါတယ်ကွယ်မောင်လေးညီမလေးတို့ရေလောကကြီးမှာတခြားဘလို့အရေးချင်းပညာတွေရှိနေပါစေစင်ကြီးငယ်တရားမရှိဘူးဆိုရင်ဘာမှအတိတ်ပဲမရှိပါဘူးကွယ်။ကလေးတို့အနေနဲ့ပုံမြင်လေးကကြီးမိုက်ကိုသင်ငန်းစာယူပြီးစင်ကြီးညံတရားကိုရှင်းမပိုက်ကအောင်မြင်မှုသူတို့ကိုစုခုရယူနိုင်ကြပါစေလို့မမခင်ကဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ကွယ်။ကလေးတို့အားလုံးရှင်လန်းချမ်းမြေ့ကြပါစေ။သောတာရှင်များရှင်ယခုတင်ဆက်ခဲ့တဲ့ရင်သွေးလိမ်မာနားဆင်စရာပုံမြင်လက်ဆောင်ကဏ္ဍကိုကျမတို့မျိုးလင့်ချင်းတန်မှတင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ဒါရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်း ခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှိသင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှိ
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှိနောက်ထပ်ဖုန်းတစ်လုံးနေနဲ့39 96 88 86 69တို့ဆက်သွယ်မြင်းနေနိုင်ပါလေရှိ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှိ
AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တောတာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ